โอเคยินดีพี่ผู้เสียวันดีดอกเตอร์สวินครับเราดูดิละเต้เฉยเต้จำไม่เนี่ยปัตตะพี่เราเจอกันในเนี่ยมาดีกว่าจะเข้าตรงว่าเราดิละเต้เนี่ยขังกันดาบ่เนาะขณะกูมาลุส่องนี่ล่ะเราตรุเนี่ยที่สอบปูจี้ทั่วปูเนี่ยดิอภิญญาเนี่ยละเต้เฉยเต้ปัตตนาฤเรก็ละเต้ป่วนจริงดิละเต้ตุ้ยจีอึซินดิปอราเจ้านี่กูเราเจอกันจ้ะบาเลยเสียအဲ့တော့နောက်ထပ်ရောဘယ်လိုမျိုးဒီအဖြစ်များတဲ့လက်သေးခြေတဲ့ပြဿနာရှိသေးလဲဆရာကြီ
းနောက်ထပ်တစ်ခုကအဖြစ်များဆိုတော့အတူတင်လူကြီးပိုင်းတွေမှာအဖြစ်များတယ်ရေးလေးကြည့်တယ်သူကလက်သေးခြေရဲ့အတွင်းကိုစိုက်ဝင်တာသူဖြစ်လက်သေးရဲ့ဆိုင်ခြေသေးတွေမှာဖြစ်တာခြေသေးတွေမှာခြေမခြေသေးတွေမှာအများဆုံးဖြစ်တယ်အဲ့မှာလက်ကြီးလာတဲ့အခါခြေချောင်းတွေကပုံမှန်မမှန်တော့ဘူးတဲ့တယ်မလို့ပဲနဲ့အစ်တွေကစောင်းလာတယ်ပုံမှန်မမှန်တဲ့အခါမှာလက်သေးကလည်းထွက်တာမမှန်အောင်တော့ကလည်းလည်းညက်တာခြေလေးညက်တာပုံမှန်မကြတာဒါမှမဟုတ်လည်းဖနှက်စီတဲ့အခါမှာဖနှက်ကရမ်းကျက်တဲ့ထိတ်မှာခြေသေးထိတ်လေးမှာစုနေတဲ့အခါကျတော့ခြေသေးကောင်းနေရာခြေသေးကအသားလေးကိုစိုက်ဝင်သွားတာဖြစ်တယ်အဲဒါဆိုရင်အရင်နာရောဂါကူလည်းထောက်ဝင်တယ်ဘာလို့လဲတော့ပဲခြေသေးစိုက်ဝင်နေဆိုရင်တော့မိမိပါကမကုပဲနဲ့ဆရာတော်ဒါမှမဟုတ်လည်းတက်ကြောင်းနေပြီလေဒီကောင်ကိုခင်ဗျာပြန်ပါလေ
ဟုတ်ကဲ့ဆရာအဲ့တော့ဒီလက်သေးခြေသေးစိုက်ဝင်တာနဲ့ပတ်သက်လို့ကာကွယ်နိုင်တဲ့အထားဘယ်လိုရှိလဲဆရာကြီး
ချို့ဒီအစ်စ်ကြီးလာတဲ့အခါကျတော့အစ်စ်တွေကရွေ့တယ်တော့ခြေသေးအစ်စ်တွေနေရာစားတဲ့အခါကျတော့စောင်းလာတယ်အဲ့ဒါတော့သိပြီးတော့ပြင်ပြင်လို့မရဘူးတော့တချို့ဆိုရင်ကောက်ရောလာဆိုရင်ချီမအစ်စ်တွေမှာကောက်ခဲ့ယူရဲ့အစ်စ်တွေတွေကလာပြီးစုတဲ့အခါကျတော့ခြေချောင်းတွေမမှန်တာဖြစ်တယ်အဲ့ဒါဆိုရင်တော့ကောက်ရောလာကိုသိချထိန်းရမယ်ယူရဲ့အစ်စ်ပုံမှန်ဖြစ်အောင်ထိန်းရမယ်ဒီရက်ကူဒီခြေသေးလေးကိုဆိုင်ဝင်တာကညက်တာပုံမှန်မကြဒါမှမဟုတ်ညက်တဲ့အခါကျရင်ပုံမှန်ကြအောင်လို့ညက်ရမယ်အထူးသဖြင့်ကျွန်တော်နောက်ပိုင်းလက်သေးခြေသေးတင်းတင်းချင်းပိုင်းရောက်တဲ့အခါကျရင်ဘယ်လိုပုံမှန်ညက်ရမယ်ဆိုတော့ပြောပြပေးပါမယ်နောက်တစ်ခါဖနှက်ကြက်ကြက်စီးရည်ကြောင့်ဒီလက်သေးခြေဝဲဆိုင်ဝင်တာရွှေ့တာပေါ့နော်အဲ့တော့ဖနှက်ဝဲတဲ့အခါကျရင်စီးကြည့်မယ်လမ်းလျှောက်ကြည့်မယ်အဲ့ဒီဖနှက်ထိတ်မှခြေချောင်းငါးချောင်းဆိုတော့ကိုယ်ကလှုပ်ကြည့်ရမယ်လှုပ်လို့ရမှစီးလို့ရတာလုံးလို့မရဘူးဆိုရင်ဒီရှိဆိုရင်ဒါဆိုင်ဝင်မယ်အဲ့လိုမျိုးဆိုရင်ဖနက်ပုံမှန်ပြောင်းအောင
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီအဖြစ်များတဲ့လက်သေးခြေသေးပြဿနာရှိသေးလားဆရာ
ရှိပါတယ်ဒီလက်သေးခြေသေးတွေမှာပိုးဝင်တာများတယ်အထူးသဖြင့်ခိုးကတ်တာပေါ့အဲ့ဒါကိုလက်သေးခြေသေးပွေလို့ခေါ်တာပေါ့အဲ့လက်သေးခြေသေးပြဿနာအားလုံးရဲ့တဝက်လောက်ကဒီပိုးဝင်တဲ့ပြဿနာပဲဆိုလိုချင်တာကအရင်အဖြစ်များတယ်ကုသရတာလည်းခက်ခဲဘာဖြစ်လို့ဆိုတော့ချောက်တချို့ရည်ဆိုရင်လက်သေးတွေတွန့်ထူနေတယ်ခြေသေးတွေမှာပိုဖြစ်များတယ်ခြေသေးအဆုံးကကြွလာတယ်ဒါမှမဟုတ်နောက်ကအခြေရလည်းမညီညာတာခြေသေးတွေတွန့်တာဒါမှမဟုတ်လည်းလက်သေးခြေသေးအောက်မှာအဖက်တွေကပ်နေတာထူနေတာပုံမှန်မျိုးစုံနဲ့လာပါတယ်ဘလို့လူတွေမှာပိုဖြစ်များတယ်ဆိုတော့စီးကျုပ်သမားတွေဆိုရင်အရန်ဖြစ်များတယ်ဒါမှမဟုတ်လည်းလက်တွေခြေထောက်တွေကိုအငြင်းကြီးစိန်နေရတဲ့အလုံးလုံးတဲ့သူတွေနောက်ဥမာထင်းချက်တဲ့လူတွေအဲ့လိုလူတွေမှာတော့လက်သေးပွေဖြစ်တာပုံများတာကိုတွေ့ရပါတယ်
ဟုတ်ကဲ့ဆရာအဲ့တော့ဒီလက်သေးခြေသေးပွေဖြစ်တာနဲ့ပတ်သက်လို့ရောကာကွယ်နိုင်တဲ့အနေအထား
လက်သေးခြေသေးပွေဆိုတာကသူ့မှာလာပြီးတော့ပုံကလာကတ်တာပေါ့အဲ့တော့ပုံကဘယ်လိုမျိုးကိုခြိုက်တယ်ဆိုရင်ပူအိုက်ပြီးတော့ဆွတ်ဆူနေတဲ့အခြေအနေကိုခြိုက်တယ်အဲ့တော့တန်းနိုင်တော့လက်သေးခြေသေးကိုချောင်းအောင်ထားမယ်နောက်စီးကျုပ်သမားတွေကကိုယ်ကနာခုခံမှုကြပြီးတော့ဒေါသကိုရလွယ်တဲ့အတွက်ကြောင့်မလို့စီးကျုပ်ကိုပုံမှန်ပြင်းနေအောင်ထိနေ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီအဖြစ်များတဲ့လက်သေးခြေသေးတက်နာ
နောက်တစ်ခါလက်ဆွဲငုတ်တာဆိုတာလည်းအဖြစ်များတယ်ဒီတိုင်းလိုလိုကြည့်ပါလို့လက်သေးပန်းကုန်းနေရာမှာလက်သေးကအမှားရည်ရအပြော့ဆိုတော့သူကကတ်ထားတဲ့နေရာထိဆက်နေတဲ့နေရာကခိုင်မြဲဘူးပေါ့ဘယ်တော့တန်ရပဲဖြစ်ဖြစ်အင်းနဲ့ရည်ခဏခဏအမြဲထိနေတာမျိုးပဲဖြစ်ဖြစ်ဆက်ပြာလို့ဆက်ပြာမဟုတ်လို့ဒါလူရပစ္စည်းတွေနဲ့ကြာချီစွာထိတွေ့တဲ့အခါမှာပဲဖြစ်ဖြစ်အဲ့ပန်းကုန်းနေရာလေးကပြက်သွားပြီးတော့ပွင့်သွားပြီးတော့တဲတဲအဲ့ဒီကြားလေးကဟသွားတယ်။အဲ့ဒီမှာဗက်တီးရီးယားပိုးတွေဝင်နေမတန်တာတွေဝင်နေအဲ့ဒါဆိုရင်ညီသားတို့ရောင်ရမ်းတာတို့နာကျင်တာတို့ပြည်တဲတာရေထွက်တာတို့အဲ့မျိုးတွေဖြစ်တယ်။ပေါင်းပြီးတော့ငြင်းနေတာပေါ့နော်။အဲ့ဒါဆိုရင်ပတိစီကဒိန်းစီတောက်စီတွေတို့ပါလေ
။ဟုတ်ကဲ့ဆရာ။ဒီလက်ဆွဲငုပ်ချင်းနဲ့ပတ်သက်လို့ရောကာကွယ်နေတဲ့အနေထား
ဒီပြင်းနဲ့ရေဒီလက်ပြားရေနည်းဒီဆက်ပြားမုံတွေဒါတွေကပစ္စည်းတွေတန်းနိုင်သလောက်ကင်တာလျှော့မယ်။နောက်လက်ကူအသားကြီးကိုချောက်အောင်မထားဘူး။နောက်မပြင်းမနေကင်ရတယ်ဆိုရင်လည်းလျှော့ပြီးကင်ပြီးတဲ့အခါကျရင်လည်းချောက်ပေါ်တုတ်ပြီးတာနဲ့ဒီလက်သေးတဝိုက်ခြေသေးတဝိုက်အဲ့နေရာလေးတွေကိုခင်းခွင်ဖုခွင်ပြန်လိမ့်ထားမှာပေါ့နော်။စူပြေနေအောင်လို့ပြော့ပြောင်းနေအောင်လို
့ဟုတ်ကဲ့နောက်ထပ်ရော
နောက်ထပ်အဖြစ်များတာတကူကလက်သေးခြေသေးမှာကျွတ်နှုတ်နဲ့အသက်ပူကြီးဖြစ်တာဗျ။ ကျွန်တော်အရင်ကဖြစ်တတ်တယ်လို့လည်းသိကြည့်သေးအောင်ပါလည်းသိကြည့်သေးဘယ်နေရာမှာမဆိုဒီကျွန်တော်ဖြစ်တာပဲလက်သေးပစ္စည်းဟာလို့လက်သေးရင်ပုံစံကြောင်းတာဖြစ်တယ်ဥမာလက်သေးရင်ချောချောလေးမဟုတ်ပဲတွန့်နေတာမျိုးအဲ့တော့ကျွန်တော်ဗိုင်းရပ်စ်ဘူးဝင်တာဖြစ်တဲ့အတွက်ကြောင့်မို့လို့လက်သေးပြီးလက်သေးအောက်ဒီမှာဖြစ်လို့ရှိရင်နာကျင်တတ်တယ်နေရခဲ့တယ်နောက်ကျွန်တော်အပြင်အသက်ကိုယ်ကြီးဖြစ်တတ်တယ်ရိုးရိုးအသက်ကိုယ်ရောကင်ဆာမဟုတ်တော့ကင်ဆာဖြစ်နိုင်ကြော်လေဖြစ်တော့ဖြစ်တတ်တယ်အဲ့လိုမျိုးကျွန်တော်တို့အသက်ကိုယ်ကိုဆိုရင်တော့ဒီကခွဲစိတ်ကုသခြင်းကြီးဒုက္ခတွေ
ဟုတ်ကဲ့ဆရာအဲ့ဒါအတွက်ဒီကာကွယ်နိုင်တဲ့အနေထား
ကာကွယ်နိုင်တဲ့အနေထားတော့ဒီကိုယ်ကြီးသင်ရှင်းရေးပေါ့ဗျာဒီရင်ကျွန်တော်တို့ဟာမျိုးကြီးကလူစုလူဝေးများတဲ့ကျောင်းတို့အဆောင်တို့အားကစားရုံတို့ရေကူးကန်တို့မှာဖြစ်များတယ်ဆိုတော့အဲ့လိုလူများစုဝေးတဲ့နေရာများမျှဝေပြီးတုံးဆွဲတဲ့နေရာတွေမှာကူးကန်ကြီးရှိတဲ့အတွက်ဒီကိုယ်သန့်ရှင်အဲ့နေရာတွေမှာပြည်ပြူပြီးတော့ဆောင်ရွက်တင်ပါတ
ယ်ဟုတ်ကဲ့ဆရာနောက်ထပ်ရောဘလို့ပြဿနာ
ရေသားမှာဖြစ်တဲ့ရေသားယောဂတခုဆိုရေးစစ်ဆိုတာရှိတယ်သူကရေသားမှာအသားတက်ညံလာရေသားမှာအထူးထူးအကွက်ကြီးဖြစ်တာလက်သေးကြီးတွေကလည်းရေသားနေထွက်တယ်ဆိုတော့လက်သေးကြီးတွေမှာလည်းဒီယောဂလာဖြစ်တဲ့အခါကျရင်လက်သေးမှာလည်းအဲ့လိုထူးထူးပင်ပင်ကြမ်းကြမ်းကြီးဖြစ်နေတယ်ဒါမှမဟုတ်လေပေါက်သေးသေးလေးတွေဖြစ်နေတယ်တွန့်တာမျိုးတွေအယောင်ပြောင်းတာဒါမှမဟုတ်လက်သေးကြီးတွေကမှညင်းညို့အကွက်တွေဖြစ်တာလက်သေးကွာထွက်တာတွေသွေးကြည့်ဥစင်းတွေအဲ့လိုမျိုးတွေဖြစ်တတ်တယ်အဲ့ဒါကဆိုရဲယောဂရှင်တွေရဲ့ဆရာခင်တို့ကနေ90ရာခိုင်နှုန်းလောက်အထိကလက်သေးမှာလည်းလက္ခဏာတွေရှိတယ်ဆိုတာကိုတွေ့ရပါတယ်အဲ့ဒီလိုမျိုးလက်သေးကြီးပဲဆိုရေးစကြတော့ဒီကိုခန္ဓာကိုကုရင်နဲ့ပဲသူလည်းဖြည်းဖြည်းကောင်းသွားတာမျိုးရှိပါတယ
်ဟုတ်ကဲ့ဆရာကြီးဒီ psoriasis အတွက်ကောကာကွယ်နိုင်တဲ့အနေထား
ဆိုရင်စကတော့ဒီစားအထံမှာဖြစ်တာသို့တော်သူကထိခိုက်တာတို့ပေါင်းတာတို့တန်ရန်ရတာတွေဆိုကိုဆိုးတတ်တယ်အဲ့တော့ကိုယ့်ရဲ့လက်သေးကြီးတွေရေရားတွေကိုထိခိုက်တန်ရန်ရတာတို့ကိုယ်ဖိတာတို့ချစ်တာတို့မဖြစ်အောင်ယူဆိုင်သိနေရပါမယ်
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ